မြန်မာမျိုးသမီးတွေဟာအစဉ်အလာအရလူမှုရေးစီးပွားရေးအပြင်အိမ်တောင်တွင်းစီမံခန့်ခွဲမှုအပိုင်းတွေမှာပါထက်မြက်တဲ့အခက်အခဲတွေရှိနေရမို့အခုလိုမြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုအချိန်ကာလမှာနိုင်ငံရေးတွေမှာပဲအမျိုးသမီးတွေရဲ့စီးပွားရေးဆန်းဆောင်မှုတွေဟာအရေးပါလာနေပြီလို့မင်္ဂလာမြန်မာ NGO အဖွဲ့ရဲ့ဒါရိုက်တာဒေါ်ယူဇာမော်ထွန်းကပြောပါရတယ်။ Washington DC မြို့တော်ကိုအမျိုးသမီးနှီးနှောဖလှယ်ပွဲတစ်ခုတက်ရောက်လာတဲ့ဒေါ်ယူဇာမော်ထွန်းကို VOA ကတွေ့ဆုံမေးမြန်းထားတာ
ပါ။နိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့အမျိုးသမီးကဏ္ဍနဲ့တော်တော်လေးကိုဆက်ဆက်တယ်လို့ဒီကူးနောက်ပိုင်းကအဲ့လိုဆွေးနွေးကြတယ်လीများတော့အဖြစ
်
ဘလို့နီးနဲ့ဆက်ဆက်လဲဆိုတော့တိုင်းမီတိုင်းမှာကျမတို့မြန်မာပြည်လဲဒီလိုပဲဟိုလုပ်ငန်းစီးပွားရေးလုပ်ငန်းတွေကြီးလာရင်အသေးစားလက်စားမှလည်းအမျိုးသမီးတွေဦးဆောင်ပြီးတော့လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေလည်းရှိတယ်တချို့စားအရဆိုရင်ဟိုမနေဦးဆိုတော့တဝက်တဲ့တော့မနေလောက်ဟု
တ
်ကဲ့ဆိုတော့အဲ့လိုပေါ့ဟိုဒါလဲတိုင်းပြည်ပေါ်မှာတည်ပြီးတော့ပေါ့နော်ဆိုတော့ဟိုအဲ့တော့ဒီလိုမျိုးသမီးတွေရဲ့စီးပွားရေးဟိုဆန်းဆောင်နိုင်မှုများလေများလေဒီတိုင်းပြည်တိုးတက်ရေးတိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုလေဆိုပြီးတော့ဒီအဲ့လိုအချိုးကျနဲ့တွက်ဆရင်တိုင်းပြည်တပည့်ရဲ့ GDP ရောတိုင်းပြည်တပည့်ရဲ့စီးပွားရေးဟိုမြင့်တင်မှုဟာရောဒီမျိုးသမီးခန္ဓာအင်မတန်ရေးပါတယ်လို့ဟိုယူဆပါတယ
်ဒီနေရာမှာတနိုင်ငံလုံးအကြောင်းမပြောဘဲနဲ့အိမ်တောင်စုတစ်ခုအနေနဲ့ပဲပြောကြပါစို
့ဟုတ်ကဲ့
အဲ့ဒီနေရာမှာရေဘူးကလက်ခံထားကြတာတော့အိမ်တော်စုတစုမှာဆိုလို့ရှိရင်အမျိုးသားယောက်ျားဟိုခင်ပွန်းပေါ့နော်ဒါကတော့ဟိုနိုင်ငံเจ้าမှာတော့ bread winner လို့ခေါ်တာပေါ့
ဟုတ်တယ်
သူဒါကဟိုအထူးသဖြင့်ဝင်ငွေရှာပေးတဲ့လူဦးစီးဦးဆောင်ပြုတဲ့သူ
အဲ့
တော့ဒေါ်ယူဇာတို့ပြောသလိုဆိုလို့ရှိရင်အမျိုးသမီးတွေရဲ့ဦးစီးဦးဆောင်မှုပြုရမယ်စီးပွားရေးမှာဦးစီးဦးဆောင်မှုပြုရမယ်ဆိုတဲ့နေရာမှာအမျိုးသမီးတွေရဲ့တခြားကဏ္ဍတွေလိဟင်းသွားမှုမဖြစ်နိုင်ဘူး
အဲ့ဒါလေဒါမျိုးဟိုအလေးထားရမယ့်အချက်ချက်တွေမှာပါတယ်လေဒါပေမဲ့ဟိုမြန်မာစကားပုံရဆိုရင်ကျမတို့ငယ်တဲ့ကကြီးပြင်းလာတယ်ခတဲ့ဒီစကားပုံလေးကလည်းတင်မောင်တထမ်းမြစ်တည်းပဲပေါ့ဆိုတော့မောင်ကတော့ထမ်းရမှာပဲဘလို့ပဲဖြစ်ဖြစ်အိမ်နောက်စုတစ်ခုရဲ့လို့ဖြစ်လာရင်မျိုးသားတွေကဥဆောင်နေဒါဒါဘလို့ပဲဖြစ်မျိုးသမီးအလုံးဖြစ်လုံးတည်ဖြစ်စီမလုံးတည်ဖြစ်စီဟိုမျိုးသားတွေကဝင်ငွေကတော့အဓိကဝင်ငွေကိုသူတို့ရှာကြတာပေါ့ဒါပေမဲ့အိမ်မှာထိုင်နေတဲ့မျိုးသမီးတွေကမိဖို့ကြောင့်ကိစ္စအိမ်နောက်ထင်းသိမ်းကိစ္စတွေမှကျွမ်းကျင်ကြတယ်ဒါကျွမ်းကျင်ပြီးသားဒါပေမဲ့သူတို့ကသာအကယ်၍တနိုင်တပိုင်းဝင်ငွေကိုရှာခဲ့နိုင်ရင်ဆိုရင်အဲ့ဒီအခြေအဲ့ဒီယူဆပေါ်မှာအခြေခံပြီးတော့ကျမတို့စဉ်းစားရကြည့်တာပေါ့နော်ဆ
ိုတ
ော့သူတို့လုံးနိုင်လို့ရှိရင်သူတို့ဝင်ငွေတိုးမယ်ဆိုမိသားစုအထောက်အကူဖြစ်ရမှာတော့တည်ကြတယ်အဲ့တော့သူတို့ဘလို့နီးနဲ့အိမ်နောက်ကိုဟိုအိမ်နောက်တာဝန်နဲ့ဒီလုပ်ငန်းပိုင်းကိုခွဲခြားမလဲဆိုတဲ့အနေအထားမျိုးကအများကြီးဟိုအရေးကြီးလာတယ်
Okay.
ဆိုတော့ဒီတာဝန်ကိုမျိုးသမီးကစီးပွားရေးတောင်လုပ်နိုင်နေမှာတော့ဒီတာဝန်ကိုသူတို့ခွဲပေးနိုင်တယ်။ဥပမာမျိုးသားလေးဝင်လုပ်ပေးတဲ့နေရာရှိပါတယ်။ဆိုတော့ဒါကမျိုးသမီးရဲ့လို့မျိုးသားရဲ့လို့မဟုတ်ပါဘူး။အိမ်တော်တစ်ခုစုတစ်ခုချင်းရဲ့သူတို့ရဲ့အဆင်ပြေမှုအပိုင်းပေါ့။အဲ့ဒါလေးလည်းစဉ်းစားနိုင်တယ်။နောက်တစ်ခုကမျိုးသမီးတွေကကျမဟိုအဲ့ဒါကြောင့်ဟိုပြောတာမျိုးသမီးတွေကအရေးချင်းအင်မတန်များတယ်၊တိမ်မွေ့တယ်၊သူတို့စိတ်ရှည်တယ်၊သူတို့အိမ်တော်ထိမ့်သိမ့်တယ်ဆိုတာကလည်းသူတို့အတွက်ဟိုတိတ်ပြီးတော့ဒါအင်မတန်ကြီးကျယ်တဲ့အလုပ်ပါ။ဒါပေမဲ့သူတို့အဲ့ဒါကိုနိုင်နေတယ်။အဲ့တော့ဥပဒေရေးရာတို့ကဘာဘက်ကနေဒီလိုပြန်စဉ်းစားကြတာလူလုံငန်းပိုင်းမှာ employment ပိုင်းမှာအမျိုးသမီးတွေကိုဒါတစ်ခုထောက်ပြပြီးတော့အလုပ်အကိုင်းနေမခန့်တဲ့ဟာကလည်းဒါရေးကြီးတဲ့ focus လုပ်ရမယ့်ခန္ဓာတစ်ခုဖြစ်လာတယ်
အဲ့တော့စိုးစိုးကလည်းဒေါ်ယူဇာပြောသွားတဲ့ထဲမှာပါပါတယ်မြန်မာအမျိုးသမီးတွေနဲ့ဟိုစီးပွားရေးမှာဥဆောင်ဥရွက်လုပ်နေကြတဲ့ထဲမှာတော်တော်လေးယာကိုင်းနှုန်းများရှိတယ်လို့ပြောတယ်လေဒါပေမဲ့ဟိုဒါမျိုးကိုအတိအကျစင်းရင်ကောက်တာရှိလားမြန်မာနိုင်ငံမှာအထူးသဖြင့်ဒီဟိုအိမ်အောင်စုတစ်ခုမှာဒါအမျိုးသမီးကနေပြီးတော့စီးပွားရေးဥဆောင်နေတဲ့အပိုင်းကဏ္ဍဒါမှမဟုတ်လို့ရှိရင်လည်းဒီအစိုးရလုပ်ငန်းပဲဖြစ်ဖြစ်ကုမ္ပဏီလုပ်ငန်းတွေမှာပဲဖြစ်ဖြစ်အမျိုးသမီးတွေရဲ့အလုပ်ကိုင်းအခွင့်အလမ်းအရာကိုင်းနှုန်းဒါတွေနဲ့ပတ်သက်ပြီးစနေတကျကောက်ခံထားတာရှိနေပြီလား
ဒီလိုဟိုအသီးသီးအဖွဲ့တိုင်းမှာသူတို့ဟာသူတို့ကောက်ခံထားတာရှိလိမ့်မယ် research တို့ဘာလို့ပေါ့နော်သူကိုတနိုင်တပိုင်းနေကိုယ့်အကူလုပ်တယ်ဒါပေမဲ့ဟိုတတိုင်းပြည်လုံးသိရဖို့ဟိုဒီသတင်းကိုဖြန့်ဝေတဲ့နေရာမှာဒီသတင်းဒီသိဖို့ကကျမတို့တစုတစည်းတည်းမရှိဘူးရှင်အဲ့တော့အားလုံးရဲ့ဟိုမှာမျိုးအလိုက်တော်၎င်းပေါ့တိုင်းလိုက်တော်၎င်းဟိုတပြည်လုံးလိုက်တော်၎င်းမျိုးသမီးတွေစီးပွားရေးဘယ်ဟာကြီးလုပ်လဲဆိုတာမျိုးသိချာချာနဲ့နာစူးစီးထားတာမျိုးမရှိသေးပါဘူးဟိုရှိဖို့ကောင်းပါတယ်ဒါကြီးလဲကျမတို့အားပေးရမှာပ
ါဟုတ်ကဲ့အရင်ဒီဟိုမာဆာလာလက်ထက်အခုနာဝတာနာဖာလက်ထက်တွေကလေးရပါတော့ဟိုမိခင်နဲ့ကလေးစောက်ရှောက်ရေးအသင်းလိုဟာမျိုးတွေအမျိုးသမီးအသင်းတွေနောက်ပြီးတော့အမျိုးသမီးစွမ်းဆောင်ရှင်များအသင်းဆိုရယ်ဆိုလို့ရှိရင်လဲဒါကအမျိုးသမီးလုပ်ငန်းရှင်တွေစုစည်းပြီးဖွဲ့တဲ့ဟိုအဖွဲ့တွေပေါ့နော်အဲ့ဒီအဖွဲ့တွေရဲ့အခမ်းအနားအရရောဒါကပမာပြည်တွင်းမှာလုံလောက်မှုမရှိဘူးလား
ဟိုအဲ့ဒီအဖွဲ့တွေရှိတာသိကောင်းပါတယ် အဲ့တော့ဒီလိုဖွဲ့မျိုးတွေရှင်မျိုးသမီးကဏ္ဍကိုအများကြီးဟိုရေးလေးပေးနိုင်တယ်ပေါ့နော်ခုနလိုသူကဏ္ဍနဲ့သူပေါ့မိခင်ကလေးလည်းမိခင်ကလေးလျောက်ပေါ့ဒါပေမဲ့စွန့်ဆောင်ရှင်များဆိုလေခုနစီးပွားရေးကဏ္ဍပေါ့သို့တော့တဖွဲ့တွေကလုံလောက်လားဆိုရင်ဘယ်တော့မှမလုံလောက်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့အမျိုးသမီးရေးရအမျိုးသမီးရေးရတော့လကောင်အမျိုးသမီးစွန့်ဆောင်ရှင်များတော့လကောင်မြန်မာတပြည်လုံးရဲ့အမျိုးသမီးတွေအားလုံးကိုစားမပြုနိုင်နောက်တစ်ချက်ကသူတို့ကလည်းမြန်မာသမီးတပြည်လုံးရဲ့ဒီအထူးသဖြင့်စီးပွားရေးလုပ်ငန်းရှင်လုပ်နေတဲ့အမျိုးသမီးတွေအကုန်လုံးကိုလည်းသူတို့ဟိုကူညီပေးရဖို့เนาะဟိုဖြည့်ဆည်းပေးဖို့อ่ะခက်ခဲတယ်ဟိုသတင်းအနေအဖြစ်သတင်းချက်လက်အဖြစ်ပြေဆုံးအောင်သူတို့စုဆောင်းပေးနိုင်မယ်ဒါပေမဲ့ကြည်ပြည့်မြတ်ပေါ့ဒါပေမဲ့တခုရှိတာကဆိုအမျိုးသမီးတွေပြင်ပမှာဒီကိုပိုင်းကွက်ကိုပေါ့လွတ်လွတ်လပ်လပ်နဲ့ဥဆောင်ပြီးတော့ဒီအဖွဲ့စည်းပြီးမျိုးသမီးကိစ္စဆောင်ရွက်တဲ့အဖွဲ့တွေအခုတော့လုံနေကြပါပြီဒါပေမဲ့ကြည်ပြည့်မြတ်လုံနိုင်အောင်လေဒီလိုအသင်းကြီးမျိုးတွေကိုအကူအမှာပေါ့ဆိုဒီလိုအသင်းကြီးမျိုးတွေကတိုင်းပြည်ကနေပြီးတော့ဥဆောင်ပြီးဖွဲ့စည်းထားတဲ့အတွက်ကြောင့်သူတို့မှဟိုပေါ့လေအရင်မြင့်အဖင်ကတော့နည်းနည်းသူများထက်တော့ပြေဆုံးနေတာပေါ့ရှေ့တန်းတော့ရောက်နေတာပေါ့သို့တော့သူတို့မှလည်းအရင်မြင့်ဒီလိုအပ်ချက်တွေရှိတယ်ဆိုတော့သူတို့ကနေပြီးဥဆောင်ပြီးတော့မျိုးသမီးအဖွဲ့အစည်းတွေကိုအားပေးရင်တော့ပိုကောင်းတယ်တူတဲ့ထက်ဆိုင်ရင်ပို့ပြီးတော့အဲ့တော့ကျမတို့ကလည်းဟိုဖော်မှာပေါ့နော်တယောက်နဲ့တယောက်ကွန်ရက်ပေါ့အခုခေတ်ပြောမယ်ဆိုရင်ကွန်ရက်လိုမျိုးသဘောတော်ကကောင်းပေါ့ဒါပေမဲ့တူချင်းလဲပါနိုင်တယ်ဖွဲ့ရအများကြီးရလဲပါနိုင်နေဆိုရင်တော့ဒီအမျိုးသမီးတွေရဲ့စွမ်းဆောင်မှုဟာတိုင်းပြည်အတွက်ကအင်တာမဖို့တန်တဲ့ကဏ္ဍတစ်ခုလို့ဖြစ်လာမှာပါ
ဒီနေရာမှာဟိုကျွန်တော်တို့တွေစဉ်းစားကြတဲ့အချက်ပေါ့နော်အမျိုးသမီးအရေးကိစ္စလို့ကျွန်တော်တို့တွေ့ကြပြီဆိုလို့ရှိရင်အမျိုးသမီးအသင်းဖွဲ့တွေရဲ့အခန်းကဏ္ဍကိုကျွန်တော်တို့ကြည့်ကြပြီဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခွင့်အရေးအထူးသဖြင့်အိမ်တော်စုတစ်ခုမှာအနိုင်ကျင့်မခံရရေးတို့လိုဟာမျိုးတွေပဲတွားပြီးတော့တွေ့ကြတာများတယ်ကြည့်ကြတာများတယ်အဲ့တော့ဒီနေရာမှာအထူးသဖြင့်ဒီလိုစီးပွားရေးကဏ္ဍပိုင်းမှာဒါမှမဟုတ်လုပ်ငန်းပိုင်းကဏ္ဍတွေမှာအမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကဏ္ဍတွေကိုမြင့်တက်လာအောင်ဆိုလို့ရှိရင်တိတိကျကျဘလို့အချက်တွေကျွန်တော်တို့ဟိုညင့်တင်ပေးဖို့လို့လဲအဲ့ဒါဒီဟိုအာယုံစိုက်ပြီးတော့လေ့ကျင့်သင်ကြားပေးဖို့လို့ဒါမှမဟုတ်လို့ရှိရင်လည်းထူးထူးခြားခြားပေါ့နော်ဟိုအာယုံစိုက်ပြီးတော့မိမောင်းထူးပြဖို့လိုတဲ့အချက်တွေပါလိမ့်ရှိမယ်ခင်ဗျဟ
ိုလေ့ကျင့်သင်ကြားရဲဆိုတာကတော့ဟိုသင်နိုင်ရမလားဆိုတဲ့ကိစ္စရှင်ဟိုလှုပ်ရှင်ကိုင်းရင်စိတ်ကိုအရင်ကြည့်မယ်ဆိုရင်ကျမတို့မာမာဟိုဘယ်လိုခစ်ဖြစ်ဖြစ်ပါဟိုရှိရှိတုန်းကဖြစ်ဖြစ်အခုခစ်ဖြစ်ဖြစ်မဆလာနဝတပေါ့နော်ရှိသမျှဒီကျမတို့ကြော်ဖြတ်လာတဲ့ခစ်တိုင်းမှာကြည့်လိုက်ရင်ဥမာလက်ဖက်လုပ်ငန်းရှင်တွေမှာမျိုးသမီးတွေအများကြီးပဲဟိုဥမာရှမ်းပြည်ဘက်မှာဆိုလို့ရှင်လဲရှမ်းပြည်
အဲ့မှာဆိုရင်
အကြီးတောင်းလို့ဆိုအမျိုးသမီးတွေပေါ့နောက်ပြီးတော့ဒီဟိုအထဲလုပ်ငန်းအထဲချုပ်လုပ်ငန်းဆိုလဲအမျိုးသမီးတွေပဲဆိုတော့အမျိုးသမီးတွေကိုအထူးတင် जा စီရာထက်ကိုဖြည့်ပေးဖို့သိလို့အပ်တယ်ထင်တယ်ဆိုတော့သူတို့ကငကိုရေးကစွမ်းဆောင်နိုင်ပြီးသားလीအဲ့တော့သူတို့စွမ်းဆောင်နိုင်တာပို့ပြီးထက်မြင့်အောင်အရင်မြင့်တွေကိုလွယ်လွယ်ကူကူရရှိဖို့လိုအပ်တယ
်ဒါပေမဲ့ဒီခေတ်ဒီကာလမှာနိုင်ငံတကာနဲ့ရင်မောင်တမ်းဖို့လိုနေ
တယ်ဒါပေါ့ရန်လိုတာပေါ့ဟုတ်တယ်
ဟိုဒေါ်ယူဇာပြောတဲ့ခေတ်တွေကတော့ဒါပြည်တွင်းစီးပွားရေးလုပ်ငန်းနိုင်ငံတကာနဲ့ရှင်တဲ့နိုင်ငံတကာစီးပွားရေးလောကမှာထိုးပေါက်နိုင်တဲ့အနေအထားမျိုးမရှိဘူးလေအဲ့တော့ဒီလိုခေတ်ကာလမှာနိုင်ငံတကာရင်းနှီးနှုံနှံမှုတွေလည်းလာမယ်နိုင်ငံကိုယ်ကလည်းနိုင်ငံတကာကိုထိုးပေါက်ရမယ်ကဏ္ဍတွေမှာဆိုလို့ရှိရင်ဘလို့အချက်တွေလိုအပ်တယ်လဲဆိုတာကျွန်တော်သိချင်တာပါ
သူကဟိုပါပေါ့သတင်းချက်လည်းပြည့်စုံရမယ်နောက်တစ်ချက်ကအဲ့ဒီ market ပေါ့နော်စီးပွားရေးဒီနယ်ဘယ်ကိုကျယ်ဝန်းလာအောင်ဥမာကုန်ပစ္စည်းတွေကိုအရေးသွေးကိုမြင့်တင်နိုင်တဲ့အနေအထားတွေကိုထောက်ပံ့ပေးရမှာပေါ့နော်နောက်ပြီးတော့ infrastructure တွေတိုင်းပြည်လုံးမျိုးသမီးရဲ့မျိုးသားရဲ့မဟုတ်စီးပွားရေးလုပ်ငန်းရှင်တွေအားလုံးကတော့ဒီပြည်တွင်းရာကုန်စည်စီးစင်းမှုတွေကလည်းလိုအပ်တယ်။နောက်နိုင်ငံတကာနဲ့ဆက်သွယ်တဲ့နေရာမှာလည်းသူတို့ကြဲကြဲပြန့်ပြန့်ပေါ့ဟိုလွတ်လွတ်လပ်လပ်သူတို့ရဲ့အတွေးအမြင်တိုင်းပြောနိုင်ဆိုနိုင်ဆက်သွယ်နိုင်နေဆိုရင်တော့ဒီမျိုးသမီးတွေကငကိုရေးကစွမ်းဆောင်နိုင်လို့ဒီလိုလုပ်ငန်းကြီးတွေဥဆောင်ပြီးသားပဲအဲ့တော့သူတို့ဒီထက်ကိုပို့ပြီးစွမ်းဆောင်နိုင်မယ်ခုနလိုဟိုဖွဲ့စည်းတွေကလည်းအသီးသီးအချင်းချင်းတူတူပေါ့ဒီဈေးခွက်ကိုရှာကြမယ်ဒီဈေးခွက်ကိုထိုးပေါက်ကြမယ်ဆိုရင်ဒါကျမတို့ဒီမျိုးသမီးကဏ္ဍကဒီတိုင်းပြည်ရဲ့တိုးတက်အောင်ဖွံ့ဖြိုးတိုးတက်မှုကိုဆောင်ရွက်တဲ့နေရာမှာအများကြီးရေးပါတဲ့ကဏ္ဍတစ်ခုဖြစ်လာပါလိမ့်မယ်အရေးကြီးဆုံးကလှုပ်ရှင်စိတ်ပဲလေအဲ့တော့လှုပ်ရှင်စိတ်ရှိနေတဲ့လူတွေဒီလောက်အများကြီးရှိနေနေရပဲတိုင်းပြည်ပဲအကယ်၍သာသူတို့မှာခုနသတင်းချက်လက်ပြည့်စုံလာမယ်ခုနလိုဈေးခွက်ကိုလက်လန်းတဲ့နေရာမှာဈေးခွက်ကိုကြည်ကြဲပြင်းပြန့်ထိုးပေါက်နိုင်မယ်ဒါပြီးတော့ကုန်ပစ္စည်းတွေအရေးသွင်းကိုအရေးသွင်းမြင့်တင်တဲ့နေရာမှာအရင်နှီး ရင်းနီးတွေပေါ့နော်ရင်းနီးလဲဒီလိုအပ်တဲ့ငွေကြေးရင်းနီးလုံလန်းမှုကိုလည်းရှာဖွေနိုင်မယ်ဟလာသူအဆင့်လိုက်ပေါ့ဟိုဥမာအသေးစားငွေကြေးဆိုလဲအသေးစားငွေကြေးလုပ်ငန်းတွေအများကြီးရှိတယ်ခုပေါ်နေပါပြီနောက်ပြီးဗန်နီးကတစင်ပေါ့အလိုစီးပွားရေးလုပ်ငန်းရှင်နေနောက်ပြီးတော့ SME ဟလာဟိုဒီ small and medium enterprise ဟိုစပေါ့နော်အသေးစားလက်စားလုပ်ငန်းတွေစက်မှုလုပ်ငန်းတွေလက်မှုလုပ်ငန်းတွေအဲ့ဒါမျိုးတွေကိုလည်းတည်ချာချာစနစ်တကျထိုးပေါက်နိုင်မယ်ဆိုရင်ဒီငွေရှိနေတဲ့အရေးချင်းတွေကခဏလေးအတွင်းမှာတိတ်ဟိုကြီးကျယ်တဲ့လုပ်ငန်းရှင်ကြီးတွေဖြစ်လာဖို့ဟိုယူဆပါတယ်မျှော်လင့်တယ်လေ
ဒီအသေးစားငွေချေးလုပ်ငန်းဆိုလို့ဒီဒေါ်ယူဇာပြောသွားတယ်လို့ပေါ့နော်ဒေါ်ယူဇာတို့ကိုစားပြုတဲ့ဒီမင်္ဂလာမြန်မာ NGO အဖွဲ့ဆိုလို့ရှိရင်လဲ Micro Finance ဆိုတဲ့အသေးစားငွေချေးငွေလုပ်ငန်းလေးတွေကိုလှုပ်ဆောင်ပေးတယ်ဥပမာကြေးလွတ်တော်ရတွေမှာပေါ့နော
်
ဘယ်လိုကိစ္စမျိုးတွေကိုလှုပ်ပေးနေလဲအဲ့ဒီမှာအမျိုးသမီးတွေကိုအထူးသဖြင့်လှုပ်ပေးနေရလားတခြားဟိုရေဘူးအားဖြင့်တခြားဘာတွေလှုပ်ဘဲခန္ဓာတွေကိုတောင်းပို့ပေးညာလေ
အဲ့ဒီလုပ်ငန်းဟာအခုကျမတို့ဒီအဖွဲ့အနေနဲ့ဒီနှစ်ဆိုရင်တော်တော်လေးကြီးကြီးပြန်လုံနိုင်လာတယ်တိတိရောက်လည်းလုံနိုင်လာအဲ့ဒီရောက်ကြည်ရင်နဲ့ပဲကျမဒီအတွေးကပို့ပြီးတော့ဟိုခိုင်မာလာတာပေါ့ဘယ်လိုလဲဆိုတော့ကျမတို့ကအမျိုးသမီးပဲဦးစားပေးတာမဟုတ်ပါဘူးအားလုံးအမျိုးသားအမျိုးသမီးဘယ်သူပဲဖြစ်ဖြစ်ဒီအသေးစားငွေကြေးခက်ခဲတဲ့လူတွေမှာလုပ်ငန်းကိုချက်ကျင်လို့ရှိရင်သူတို့ပေါ့နော်ဤထုံးစံအတိုင်း
သူတို့ကိုရောက်နိုင်အောင်
အော်ငကိုရဲရန်နိုင်တဲ့လူတွေပေါ့ဥမာဟိုလုပ်ငန်းဈေးရောင်းဖို့အရင်နေ့လိုတယ်ဈေးရောင်းခြင်းနဲ့ဆိုရင်ဒီအသေးစားသူတို့တက်နိုင်တဲ့ဟာနဲ့သူတို့လုပ်ငန်းရဲ့အစည်းအဝေးရသူတို့ဟိုအဆင်ပြေရင်သူတို့ငွေရနိုင်တယ်ငွေရရင်သူတို့လုပ်ငန်းချက်နိုင်တယ်ပေါ့ဒါပါပဲဒါပေမဲ့ဒီလိုလောက်လာတဲ့နှစ်ကျော်တဲ့ခါကျတော့ဟိုအောင်မြင်တာတွေ့ရတဲ့တစ်ချက်ကနောက်ချက်ကသူကအဖွဲလေးလိုက်လीငွေမေးစုငွေကြေးပေါ့နော်အဲ့လိုမျိုးလေးလောက်ရတော့အဲ့ဒီအဖွဲတွေမှာမိမအမျိုးသမီးတော်တော်များတယ်ဆိုအမျိုးသမီးကြီးအတွက်ဒီမျိုးဟိုပြန်ကြည့်ရင်60ရာခိုင်နှုန်းကမျိုးသမီးတွေ
။ဟု
တ်ကဲ့။ဒါပေမဲ့အဲ့ဒီအကြောင်းကလည်းသူတို့မျိုးသားတွေကအလုပ်ရှိတယ်လေ။ဆ
ို
တော့သူတို့အလုပ်ကိုလုပ်နေတဲ့အချိန်မှာအိမ်မနေတဲ့အမျိုးသမီးတွေကလှုပ်ချင်စိတ်ရှိလို့ဒီလိုရဲ့အသေးစားချင်းငွေကိုချီပြီးတော့ဟိုသူတို့လုပ်ငန်းထူထောင်ကြတယ်တချို့ကြလည်းတိုးချဲ့ကြတယ်ပေါ့။ဆိုတော့အဲ့လိုကြည့်ရင်းနဲ့ပဲဟိုတက်ကြွမှုတွေတွေ့ရတယ်။သစ္စာရှိတယ်ပြန်ပေးတယ်ဟိုငွေရေးကိုလည်းပုံမှန်နောက်ပြီးတော့ဒီထက်ကြီးတဲ့သူကပုံမှန်သူတို့စီကံကတော့ခဏချီးပြီးရင်ဒီဟိုဒီဒီအချိန်ကျော်သွားရင်နောက်တစ်ခါထပ်ပြီးတော့ဒီထက်များတဲ့ငွေကြီးကိုချီးခွင့်ရှိတယ်လေဟုတ်က
ဲ့ဆိ
ုတော့အဲ့လိုမျိုးတွေလည်းသူတို့ပဲချီး
တယ်တဖြည်းဖြည်းနဲ့
အများများလာတာပေါ့အ
ဲ့လိုအမျိုးသမီးတွေကနေပြီးတော့စီးပွားရေးလုပ်ငန်းမှာတက်ကြွလာတဲ့အနေအထားကိုမြန်မာပြည်ကအမျိုးသားတွေရောဘယ်လိုတုံ့ပြန်လဲသူတို့အနေနဲ့ဘယ်လို
လက်ခံပါတယ်ကျမတို့ကအမျိုးသမီးဒီမှာစကားပြောနေတာပဲကျမအမျိုးသားလည်းလက်ခံပါတယ်ဘာဖြစ်ဆိုတော့ကျမတို့တိုင်းပြည်မှာအဲ့ဒါကြောင့်ဟိုပြောတာဟိုတခြားနိုင်ငံတွေပေါ့နော်တချို့နိုင်ငံတွေကြတော့အမျိုးသမီးမျိုးသားခွဲခြားမှုမှာတိတ်ပြီးတော့ပြင်းထန်တယ်ကျမတို့မြန်မာလူမျိုးများအမျိုးသမီးမျိုးသားခွဲခြားမှုတွေမရှိဘူးလားဆိုတော့ရှိတယ်ဒါပေမဲ့အဲ့ဒါကိုလေကျမတို့မျိုးသမီးတွေနေနေဘာမှဒါကျမတို့ရှင်သန်ခဲ့တယ်ကျမတို့ရဲ့ယဉ်ကျေးမှုကျမတို့ရဲ့ delay ဟဲ့လားအဲ့ဒီပုံမှာကျမတို့အနေနဲ့မကျေနပ်ဘူးဆိုတာတစ်ခါမှမဖြစ်ဘူးပါဘူးဒါပေမဲ့ပေါ့နော်ဟိုဒီအိမ်တွင်းရေးမှာအနိုင်ကျင့်မှုတို့ဘာလို့ကြတော့ဒါတွေကမျိုးသမီးရေးရာအဖွဲ့ရှိတယ်အဲ့လိုအဖွဲ့မျိုးတွေလည်း injury လုပ်နေကြပါတယ်အဲ့ဒါလေကျမအားပေးတယ်ဘာဖြစ်ဆိုတော့တယောက်နဲ့တယောက်လေးစားရမယ်ပေါ့နော်ဒီလေးစားမှုအခြေခံတဲ့အပိုင်းတွေလိုအပ်တာပေါ့ဒါတွေကလည်းဟိုတဖြည်းဖြည်းဖြစ်မှာဒါပေမဲ့သူပြောမယ်ဆိုရင်တော့သူများနိုင်ငံကြီးနေဆိုင်ပြင်ထန်တဲ့နိုင်ငံကြီးလို့ဆိုင်တော့ကျမတို့ကအဲ့လိုမရှိဘူးအဲ့တော့အထူးသဖြင့်ဒီမျိုးသမီးကအလုပ်ကင်လုပ်တယ်ပြီးတော့ဒီမိသားစုဝင်ဝင်ကိုသူကလည်းတစ်ဖက်တစ်လမ်းကရှာနေတယ်ဆိုတော့မျိုးသားများကလည်းအင်တာနက်မှာလက်ခံကြပါတယ
်ကျေးဇူးပါပဲခင်ဗျာ
ကျေးဇူးများတင်ပါတယ်ရှင
်ကျေးဇူးဝါရှင်တန် DC မြို့တော်ကိုအမျိုးသမီးနှီးနှောဖလှယ်ပွဲတစ်ခုတက်ရောက်လာတဲ့မင်္ဂလာမြန်မာ NGO အဖွဲ့ရဲ့ဒါရိုက်တာဒေါ်ယူဇာမော်ထွန်းကိုတွေ့ဆုံမေးမြန်းထားတာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ